မြန်မာကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလှုံ့ဆော်နေချိန်မှာပဲအမေရိကန်ရေးဆက်သင်္ဘောကြီးနှစ်ဆင်းတရုတ်အစိုးရပိုင်ဆိုင်ချောင်းကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်ကကျွန်းတွေအနားမှာခုံမောင်းခဲ့တယ်လို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါဟာမဟာဗျူဟာကျတဲ့ရေကြောင်းလိုင်းရဲ့လွတ်လပ်စွာသွားလာခွင့်ကိုတရုတ်ကကန့်သက်တယ်လို့မြင်တဲ့အတွက်အမေရိကန်ဘက်ကတုံ့ပြန်တဲ့လှုံ့ဆော်မှုပါ။ဒီလှုံ့ဆော်မှုတွေလအတော်ကြာကြိုတင်စီစဉ်ခဲ့တာဖြစ်ပြီးအလားတူပုံမှန်လှုံ့ဆော်မှုတွေလုပ်ဖို့လည်းရှိပါတယ်။ဒါပေမဲ့အခုချိန်ဟာတရုတ်နဲ့အမေရိကန်ကြားအမှားမခံတဲ့အချိန်မျိုးဖြစ်နေတယ်လို့မကြသေးခင်ကပဲအမေရိကန်ကတရုတ်ကိုမဖိတ်ခေါ်ပဲအဓိကရေချောင်းလက်ချက်မှုကိုကမကတာလုပ်ခဲ့တာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်တို့နယ်မြေပိုင်ဆိုင်မှာအငင်းပွားနေတဲ့ Paracel Johnson တွေနာမှာရေမှန်၁၂မိုင်အတွင်းမှာအမေရိကန်စစ်သင်္ဘောကြီးတွေဖြစ်တဲ့ Higgins နဲ့ Antonium တို့ရောက်နေတာဖြစ်ပါတယ်။